ကဘာပေါ်မှာတက်တန်းအမှုဆုံးနဲ့အစင်းရဲဆုံးနိုင်ငံတွေကတနင်္ဂနွေဖြစ်တဲ့အရှေ့တီမောနိုင်ငံကပြည်သူတွေဟာအင်ဒိုနီးရှားနိုင်ငံကနေ2002ခုနှစ်လွတ်လပ်ရေးရပြီးတဲ့နောက်ကျင်းပပြုလုပ်တဲ့ဒုတိယအကြိမ်မြောက်တမရရွေးချယ်တင်မြောက်ပွဲမှာမဲပေးနေကြပါတယ်။စနေနေ့မှာကျင်းပတဲ့တမရရွေးကောက်ပွဲဟာဘာပြဿနာမှမဖြစ်ဘဲအေးအေးချမ်းချမ်းပြီးဆုံးသွားခဲ့ပါတယ်။2006ခုနှစ်တုန်းကကျင်းပခဲ့တဲ့ပထမအကြိမ်တမရရွေးကောက်ပွဲတုန်းကတော့ပြည်တွင်းစစ်ဖြစ်လူနီးနီးအခြေအနေထိရောက်ခဲ့တာပါ။စုစုပေါင်းတမရလောင်း12ဦးဟာလက်ရှိတမရနိုဘယ်ငြိမ်းချမ်းရေးဆုရှင်ဂျော့စ်ရမ်ဘော့စ်ဟိုတာကိုစိန်ခေါ်ရှင်ပြိုင်ခဲ့ကြပါတယ်။ဒါပေမဲ့အဲ့ဒီရွေးကောက်ပွဲဟာမစ္စတာဟိုတာအဓိကအတိုက်ခံပါတီဖြစ်တဲ့ Fritillin ပါတီကဖရန်စစ္စကိုဂတရက်စစ်တပ်ရဲ့အကြီးအကဲဟောင်းဂျိုးစ်မာရီယာဒီဗက်စ်ကွန်စလိုးစ်တို့ကြားမှာသုံးဖွဲ့ဆန်ရှင်ပြိုင်တဲ့ပွဲလို့ကြေကြေပြတ်ပြတ်လက်ခံထားကြတာပါ။တဦးတယောက်မှမဲအများစုအနိုင်မရခဲ့ရင်ထိတ်ဆုံးရောက်နေသူနှစ်ဦးကထပ်ပြီးတော့ရွေးကောက်ပွဲကိုရှင်ပြိုင်ရအောင်မှဖြစ်ပါတယ်။ရွေးကောက်ပွဲရဲ့အဖြေကိုစနေနေ့နှောင်းပိုင်းမှာတည်ရပွဲရှိနိုင်ပါတယ်။ဒါပေမဲ့လေးလာစောင့်ကြည့်သူတွေကတော့မဲဆင်းတွေအားလုံးရေးတွက်ပြီးစီးဖို့ရက်အနည်းငယ်ကြာလေးအောင်မယ်လို့ပြောဆိုနေကြပါတယ်ခင်ဗျာ။